Washington.
မင်္ဂလာကြပါမသောတာရှင်များရှင် View American တန်းကနေ2023ခုနှစ် April 18ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် Viewer Radio အစီအစဉ်တွေကို line to meter 30နဲ့58တို့အပြင် line to meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလီမာကတောင်းယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ညနောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ကပလူမြို့နယ်ဗစီကြီးကျေးရွာကကလေးငယ်တွေအပါဝင်အရသားတွေအစုလိုက်အပြုံလိုက်အသက်ခံခဲ့ရတဲ့လေချောင်းတိုက်ခိုက်မှုအတွေ့မြန်မာစစ်ကောင်စီက G7 စစ်မှုထိပ်သီး9နိုင်ငံကအပြင်းထန်ရှုံချလိုက်ပါတယ်။ဆူဒန်ပြည်တွင်းစစ်ငြိမ်းချမ်းစွာဖြည့်ရှင်းကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရကသူတို့နိုင်ငံအနေနဲ့စီးပွားရေးတိုးတက်လာကြောင်းပြောပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမ္မာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေနဲ့အတူသတင်းဆောင်မတွေကိုလည်းတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ကတိုက်ခတ်မှုအခြေအနေနဲ့ပတ်သက်ပြီးဒီကြောင်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းနယ်ကရင်နီဒေသကဒုက္ခသည်တွေစားနပ်ရိက္ခာနဲ့ရေအခက်ခဲကြုံနေရတာအပါအဝင်အသေး200ကျော်ပါတဲ့ပို့အိုဘောလုံးပွဲအကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။နောက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနောက်ကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါရှင်။
စကိုင်းတိုင်းကမ်ဘလူမြို့နယ်ဗစီကြီးကျေးရွာမှာဧပြီလ17ရက်နေ့ကဖြစ်ပွားခဲ့တဲ့ကလေးငယ်တွေအပါအဝင်အရက်သားတွေတေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီး G7 စစ်မှုထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန်တာပိတ်ပင်ဖို့နိုင်ငံအလုံးကိုထပ်မံတောင်းဆိုတဲ့အကြောင်းဂျပန်နိုင်ငံမှာကျင်းပတဲ့စစ်မှုထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံအတွင်းလုံခြုံရေးလူသားချင်းစာနာမှုလူအခွင့်အရေးနဲ့နိုင်ငံရေးအခြေအနေတွေဆုတ်ယုတ်ကျဆင်းလာတဲ့အပေါ်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ40ကိုပိတ်ပင်တာနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ခွင့်မရအောင်ဟန်တာပိတ်ပင်တာကိုလည်းမြန်မာစစ်ကောင်စီကိုရှုံ့ချပစ်တင်လိုက်ပါတယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ဖို့နိုင်ငံရေးအကျဉ်းသားတွေတရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုလွတ်ပေးဖို့လဲစစ်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းအထူးဒုက္ခရောက်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးမှာအဟံအတားမရှိဘေးကင်းလုံခြုံမှုပေးနိုင်ရေးအာမခံဖို့နဲ့သက်ဆိုင်ရာအားလုံးပါဝင်ပြီးငြိမ်းချမ်းတဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာမဲ့အခြေအနေတွေကိုဖန်တီးဖို့လဲစစ်ကောင်စီကိုတောင်းဆိုထားပါတယ်ခင်ဗျာ
G7 ကမ္ဘာစစ်မှုထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ဆွေးနွေးပွဲမှာရုရှားနဲ့ယူကရိန်းကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြသလိုကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကင်တွယ်ဖြည့်ရှင်းရမှာတရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံဖို့လိုအပ်နေတာကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။ဥဒုရာသီဖောက်ပြန်ပြောင်းလဲမှုတွေနဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးပြဿနာတွေမှာတရုတ်နဲ့လက်တွဲလှုပ်ဆောင်မှုအရေးကြီးတဲ့အချိန်ထဲမှာပဲအရှေ့နဲ့တောင်တရုတ်ပင်လယ်အရေးအပြင်ထိုင်ဝမ်အရေးကိစ္စတွေမှာတရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဆိုရင်ကြောင့်လည်းဂျပန်နိုင်ငံမှာကျင်းပတဲ့ G7 နိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲနောက်ဆုံးနေ့ဒီကနေ့ထုတ်ပြန်တဲ့ပူးရဲကြေညာချက်မှာဖော်ပြထားပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝင်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောပါတယ်
။ With regard to Taiwan, there is clear unanimity in the approach that we're taking with all of our G7 partners and many other countries around the world.
ထိုင်ဝမ်အရင်းနဲ့ပတ်သက်လို့ G7 မိတ်ဖက်နိုင်ငံတွေနဲ့တခြားကမ္ဘာနိုင်ငံတော်တော်များများရဲ့အရတီချက်ကရှင်းပါတယ်။ဘလို့သဘောထားကွဲလွန်မှုမျိုးမဆိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့လက်ရှိငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပြတ်ပြားစေနိုင်တဲ့ဘလို့တစ်ဖက်သက်လှုပ်ဆောင်မှုမျိုးမှဖြစ်မလာဘူးလို့မျှော်လင့်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကသတင်းတောက်တွေကိုပြောသွားတာပါ။အမေရိကန်နဲ့တရုတ်ဆက်ဆံရေးရပ်တန့်နေတဲ့အပေါ်သတင်းတောက်တွေကမေးမြန်းရမှာတော့နှစ်ဖက်ဆက်ဆံရေးရှေ့ဆက်ကောင်းမွန်ပြည်လဲဖို့အမေရိကန်ဘက်ကမျှော်လင့်ပေမဲ့တရုတ်ဘက်ကလည်းဒါကိုလိုလိုလားရှိဖို့လိုအပ်တယ်လို့တုံ့ပြန်သွားပါတယ်။ရုရှားနဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်လို့လည်းရုရှားအပေါ်ပုံမှုပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်သွားဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားတဲ့အကြောင်း G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဒီကနေ့ပူးရဲကြေညာချက်မှာဖော်ပြထားပါရဲ့ရှင်
။ရုရှားနိုင်ငံမှာပြီးခဲ့တဲ့လကဖမ်းဆီးခံခဲ့ရတဲ့အမေရိကန် Wall Street Journal သတင်းတောက်Ivan Gashkovich ဟာစိတ်ပိုင်းရုပ်ပိုင်းကျန်းမာရေးကောင်းမွန်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေကပြောပါတယ်။မတရားဖမ်းဆီးထားတဲ့အတွက်သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့လဲအမေရိကန်ပြည်ထောင်စုကနေအဆက်မပြတ်တောင်းဆိုနေတဲ့အကြောင်းဘလင်ကင်ကဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲတက်ရောက်နေစဉ်သတင်းတောက်တွေကိုပြောပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီကလည်းသူ့အနေနဲ့ရုရှားမှာတရှိုမှုနဲ့ဖန်းစီခံထားရတဲ့ Gashkovich ကိုသွားရောက်တွေးဆောင်ခဲ့တဲ့အကြောင်းတနင်္လာနေ့ကပြောပါတယ် Gashkovich ဟာမော်စကိုမြို့တော်အရှိဘက်မိုင်1100ကျော်အကွာယူရဲတောင်တန်းပေါ်ကရက်ကိတ်တာရင်ဘတ်မြို့မှာသတင်းပေးပို့နေစဉ်ဖန်းစီခံခဲ့ရတာပါနိုင်ငံတော်အဆင့်လျှို့ဝှက်ထားတဲ့စစ်ပတ်ဆိုင်ရာစက်မှုဇုံတစ်ခုကိုစုံစမ်းထောက်လန်းနေတဲ့ဆိုပြီးအထောက်အထားမရှိဘဲရုရှားတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။ထောင်ထံအနှစ်20အထိချမှတ်ခံနိုင်တဲ့တရှိုလုတ်တယ်ဆိုပြီးစွပ်စွဲချက်ကိုတော့သူ့ရဲ့ Wall Street Journal ကရောအမေရိကန်အစိုးရကပါလက်မခံပယ်ချထားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတော့ရုရှားဘာသာနဲ့ Ivan Gashkovich ရေးသားထားတဲ့စာနှစ်စောင်ကိုသူ့ရဲ့မိဘနှစ်ပါးကလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။သူ့ရဲ့မိဘနှစ်ပါးစလုံးဟာလည်း1989ခုနှစ်အဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုကနေအမေရိကန်ပြည်ထောင်စုကိုထွက်ပြေးခိုလုံခဲ့ကြသူတွေဖြစ်ပြီးမိသားစုထဲမှာတော့ရုရှားဘာသာစကားပဲပြောဆိုကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းသတင်းတောက်တခုဖမ်းဆီးထားတာဟာလုံးဝတရားမဝင်ကြောင်းပြောဆိုပြီးဂါရှ်ကိုဗစ်ကိုဒါစကားအဖြစ်တမင်ဖမ်းဆီးထားတာလို့လည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ
ပြည်ရင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံကနှစ်ဖက်ခေါင်းဆောင်တွေအနေနဲ့အပြစ်အခက်ရက်စဲရေးသဘောတူညီဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်ဆူဒန်မှာအမေရိကန်တန်တမန်ရင်တန်းပစ်ခတ်ခံရပြီးတရက်အကြာမှာနှစ်ဖက်အပြန်အလှန်တိုက်နေတဲ့ဆူဒန်ခေါင်းဆောင်တွေနဲ့စကားပြောခဲ့ကြောင်းဘလင်ကင်ကအင်ကာနေကပြောပါတယ်မြေသူတအူးတယောက်မှထိခိုက်ဒဏ်ရာရခြင်းမရှိပေမဲ့ဒီတိုက်ခိုက်ခံရမှုမှာဆူဒန်နိုင်ငံမှာအပြစ်အခက်ရက်စဲရေးအရေးတကြီးလိုအပ်နေတယ်ဆိုတာကိုပြသနေကြောင်းဝင်ကြီးဘလင်ကင်ကပြောပါတယ်ဒီမနက်မှာ Rapid Support တပ်ဖွဲ့ RSF အကြီးအကဲဘိုးချုပ်ကြီးဟတ်မတ်တီနဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဘာဟန်တို့နဲ့စကားပြောခဲ့ပါတယ်။တန်တမန်တွေကိုတိုက်ခိုက်ချိန်ချောက်အနေနဲ့ပေးတာမှန်သမျှလုံးဝလက်မခံနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုစုံစမ်းနေပါတယ်။ရထားတဲ့ Grenade ဦးအစီရင်ခံစာတွေအရ RSF နဲ့ဆက်နွယ်တဲ့တပ်ဖွဲ့တွေစောင့်ရွက်ခဲ့တာလို့ဆိုပါတယ်။အမေရိကန်တန်တမန်တွေကိုအနေရဖြစ်စေတဲ့တိုက်ခတ်မှုမှန်သမျှလုံးဝလက်မခံနိုင်ဘူးလို့ဗိုလ်ချုပ်ကြီးဟမ်မန်တီကိုပြပြတတပြောခဲ့တဲ့အကြောင်းဝင်ကြီးဘလင်ကင်ကပြောသွားပါတယ်။ဂျပန်နိုင်ငံကယ်ရိုအာဇာဝါမှာကျင်းပတဲ့ G7 နိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဆူဒန်ပြည်ရင်းစစ်ကိုရှုတ်ချကက်ကွက်ခဲ့ပြီးအရက်သားတွေရဲ့လုံခြုံရေးကိုချိန်ချောင်းနေသလိုဆူဒန်နိုင်ငံနဲ့ဆူဒန်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လည်ထူထောင်မှုကြိုးပမ်းမှုတွေကိုပြတ်ပြားစေကြောင်းဖော်ပြထားပါတယ်။ဆူဒန်ကိုထိန်းချုပ်ရေးစစ်ရေးအရာနှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေကြောင့်သေဆုံးသူအရေအတွက်180ကျော်အထိရှိသွားပါပြီ။ဒီတော့တွင်အမေရိကန်အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကဆူဒန်မှာချက်ချင်းအပြစ်ခတ်ရက်စဲရေးတိုက်တွန်းထားပါတယ်ရှင်။
VOA အမေရိကန်သံကားနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တရုတ်တန်းမှာတရုတ်နိုင်ငံအမျိုးသားရဲတပ်ဖွဲ့ကလျှို့ဝှက်တရားမဝင်ရဲစခန်းတစ်ခုဖွင့်လှစ်ထားတဲ့ဆိုတဲ့စွပ်စွဲချက်နဲ့နယူးယောက်ဒေသခံနှစ်ယောက်ကိုအမေရိကန်ပြည်ထောင်စုဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကမနေ့ကဖမ်းဆီးလိုက်ပါတယ်။
At least one occasion An official with the Chinese National Police directed one of the
Anezong de chain law do tayauk amyo ta yet tat phwe ye aya shi ta u ga ni ai hliyo wet tayauk yes ka ma alou lou ni de American nayan da tayauk law ku California ga tayauk dam ma ni de democracy a ye lou sha ni du tu u ko sha phwe pho nyun ja ke ba de lo American tayauk lo shin ni Brion Peace ka pyo lai ba de New York myo tayauk dam ma hliyo wet phwin ta de yes ka ha ကမ္ဘာတဝန်တရုတ်နိုင်ငံကလျှို့ဝှက်ပြီးဖွင့်လှစ်လုပ်ကိုင်နေတဲ့ဆိုတဲ့ရဲစခန်းတရားကြော်တဲ့ကတခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရောက်တရုတ်နိုင်ငံသားတက်ကြွလှုပ်ရှားသူအတိုက်အခံတွေကိုနှောက်ယှက်တိုက်ခိုက်ဖို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာန MPS ကအသုံးပြုထားတယ်လို့အသုံးပြုထားတဲ့ရဲစခန်းအဖြစ်စွပ်စွဲထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့ပြည်တွင်းအသားတင်ထုတ်ကုန်တန်ဖိုး GDP ဟာဒီနှစ်ပထမ3လပတ်အတွင်း 4.5%တိုးလာတယ်လို့တရုတ်နိုင်ငံအစိုးရကဒီကနေ့ထုတ်ပြန်ပါတယ်။ခုလိုစီးပွားရေးအကောင်းလာခဲ့တာဟာ COVID-19 ရောဂါထိန်းချုပ်ရာမှာတင်းတင်းကြပ်ကြပ်ချမှတ်ကန်တွယ်ခဲ့တဲ့ Zero COVID COVID လုံးဝကင်းစင်ရေးမှုကိုပြန်လည်ရုပ်သိမ်းလိုက်ခဲ့တဲ့ပြီးနောက်ကုန်ပစ္စည်းဝယ်ယူသုံးစွဲမှုအားနဲ့လက်လီရောင်းအားတွေတက်လာတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ရဲ့ဒီနှစ် January လကနေ March လအထိစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2022ခုနှစ်ခုလိုကာလနဲ့နှိုင်းယှဉ်နှစ်သမား6ရာခိုင်နှုန်းတိုးတက်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်တဲ့တရုတ်အစိုးရရဲ့စီးရင်အချက်အလက်တွေမှာဖော်ပြထားပါတယ်။ COVID ကန့်သတ်ချက်တွေဖယ်ရှားပြီးခဲ့တဲ့နောက်စားသောက်ဆိုင်တွေနဲ့အယောင်စင်တာတွေမှာလူတွေပြန်လည်စီကားလာခဲ့ပြီးဝယ်ယူစားသုံးမှုဟာပြန်တက်လာခဲ့တာဖြစ်ပါတယ်။ဒီနှစ်မတ်လအတွင်းကုန်ပစ္စည်းလက်လီရောင်းအားဟာအရင်နှစ်မတ်လနဲ့နှိုင်းယှဉ်10.6ရာခိုင်နှုန်းပိုများပြီးဒီနှစ်ပထမနှစ်လနဲ့နှိုင်းယှဉ်လဲ9.1ရာခိုင်နှုန်းရောင်းအားတက်လာခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။
ရုရှားသမ္မတဗလာဒီမာပူတင်ဟာရုရှားတပ်ဖွဲ့တွေထိမ့်ချုပ်ထားတဲ့ယူကရိန်းနိုင်ငံခါဆန်နဲ့လူဟန်ဒေသတွေကိုတွားရောက်တဲ့အကြောင်းရုရှားအစိုးရကဒီနေ့သတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသကရုရှားတပ်မှုတွေကိုကိုယ်တိုင်တွဲဆုံပြီးသူတို့အမြင်တွေကိုကြားနာဖို့သတင်းချက်လက်တွေဖလှယ်ဖို့အရေးကြီးတယ်ဆိုတာသမ္မတပူတင်ပြောဆိုခဲ့တယ်ဆိုပြီးရုရှားအစိုးရထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြထားပါတယ်။ခါဆန်ဒေသဟာယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပြီးလူဟန်ဒေသကတော့ယူကရိန်းနိုင်ငံတောင်ပိုင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကပဲအဲ့ဒီဒေသတွေကိုရုရှားပိုင်နယ်မြေအဖြစ်သိမ်းပိုက်လိုက်တဲ့အကြောင်းကြေညာတာကြောင့်ကုလသမဂ္ဂအထွေထွေညီလာခံကနေတခဲနဲ့ရှုံချခဲ့ပါတယ်ခင်ဗျာ။
ကမ္ဘာကျော်တောင်ကိုရီးယား K-pop ဒေဂီတာအဖွဲ့ BTS က J-Hope ဟာဒီကနေ့ကာဆာလိုတောင်ကိုရီးယားမှာမဖြစ်မနေစစ်မှုစတင်ထမ်းဆောင်လာမှာပါ။တောင်ကိုရီးယားမှာအရွယ်ရောက်သူအမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းကြရတာကြောင့်ကမ္ဘာကျော် BDS အဖွဲ့ကလူငယ်တွေလည်းစစ်မှုထမ်းရတာမှာ J-Hope ကတော့ဒီလိုစစ်မှုထမ်းတဲ့ဒုတိယမြောက် BDS အဖွဲ့ဝင်ဖြစ်ပါတယ်။စိုးမြို့တော်ကနေ88ကီလိုမီတာအကွာဝေးတဲ့ဝမ်ဂျူးမြို့မှာကျင်းပတဲ့တပ်သားသစ်ကြိုဆိုပွဲအခမ်းအနားကိုဒီကနေ့ Vanguard တစီနဲ့ J-Hope တိတ်တဆိတ်ရောက်လာခဲ့တဲ့အကြောင်းတောင်ကိုရီးယား Yap Hop သတင်းကဖော်ပြခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမအလီမာကပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်းဆုံးတော့ဖားကန်မျိုးဘက်ကတိုက်ခတ်မှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုစပြီးပြပြပေးပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်မှာစစ်ကောင်စီတပ်ကစိုင်းဖရာရွာကနေရွာသူရွာသား50လောက်ကိုစစ်ကြောင်းနဲ့အတူခေါ်ဆောင်လာတာမှာ KIA ကကြားပြတ်တိုက်ခိုက်ခဲ့တာကြောင့်မိန်းကလေးတဦးသေဆုံးပြီးအနည်းဆုံး5ဦးလောက်ဒဏ်ရာရခဲ့ပါတယ်။လောလောဆယ်မှာတော့ဒီခေါ်ဆောင်သွားတဲ့ရွာသားတွေကိုတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပြန်လည်လွတ်ပြေးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်ဟာဖားကန်မြို့နယ်နန့်ရားရွာကနေဖားကန်မြို့ဘက်ကိုစစ်ကြောင်းသွားစဉ်စိုင်းဖရာရွာကဒေသခံတွေကိုစစ်ကြောင်းနဲ့အတူခေါ်ဆောင်ခဲ့တာပါဒီနေ့မနေ့၈နှစ်လောက်မှာစိုင်းဖရာရွာအတွင်းဝင်ပြီးရွာသူရွာသားတွေကိုစစ်ကောင်စီတပ်ကအတင်းကျပ်ခေါ်ဆောင်ခဲ့တာလို့ဖားကန်ဒေသခံတူက VOA ကိုပြောပါတယ
်ဗမာနင်းနိုင်ကတော့ကျွန်တော်နန့်ရားထွက်ခဲ့တာအာဆိုင်းခံမှာဒီမြောက်လူအကုန်ကျင်းပြီးတော့ဖမ်းလိုက်တယ်ဗမာ၈နှစ်ခွဲမှာသူကကားနဲ့တက်ခဲ့တာအဲကားမှာမျိုးသမီးတွေရောပလီတွေရောကတိရိုးဒီရောအဆုံးမအဒီသားနဲ့ဆက်ပါလာတယ်ဒီရောက်အောင်အကျော်မှာပေါ့နော်တိတက်ကနဲ့ဟိုတိုက်ကိုဖြစ်တာဆရာခေါင်းထဲမှာအလုံးပိတ်ဆိုသူကမောကောက်အုပ်ပြီးတက်လာဆိုတက်ကလည်းဟိုပြီးပြီးမပေါင်းချင်ပြီးတော့မှအဲ့လိုတိုက်ကိုဖြစ်တာပေါ့
ပြားအောင်ရွာအနီးတိုက်ပွဲဖြစ်ပွားချိန်မှာဆိုင်းဖရာရွာကပြည်သူတွေထိခိုက်သေးဆုံးတာရှိခဲ့ကြောင်းဆက်ပြောပါတယ
်ထိခိုက်ဒဏ်ရာရတာအမင်းကလေး၅ယောက်အားလုံးကခေါင်းထဲမှာကိုချိကြတာတဲ့အဲ့ဒါနဲ့တချို့ကဒဏ်ရာပြင်းထန်တာပေါ့နော် အ
ခြားဒေသခံတို့ကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဆန်းချာမှာဒီလိုဖြစ်ပြီးတော့ကိုယ်ကိုအင်ဒိုင်းအာတကယ်ဖြစ်မှာဒီလိုဖြစ်တော့တော့ရေးတဲ့ဘောအမှုမလေးဘောနိုင်ငံချောက်ကိုယ်ကိုအားရှိတယ်လို့ခေါ်ဆောင်လာတယ်။ဒါစီကူကားပြီးတော့ဒီလိုဖြစ်ပြီးခါပါလို့ဒီမှာအဲလိုဖြစ်သွားလို့ရှိမှာတော့ဘာမှမပေါ်တော့အဲအမှဒီကိစ္စကမြန်ပြည်တပ်ပေါ်ကပြတာပေါ့ပထမကားအလစ်ပြောင်းတော့ကားကဒီမှာကြီးကြီးကြီးကြီးနေတော့အဲဒီမှာဆိုရင်ဒီကဒီကားကြီးအားတန်းရောရတာတော့ဟိုချင်းလို့နေတယ်ရတာပေါ့ဒီလိုလိုမျိုးကြီးတွေပေါ့
ဖန်စီခေါ်ဆောင်သွားသူတွေကတော့တိုက်ပွဲဖြစ်ပြီးနောက်ပြန်လွတ်ပေးခဲ့ကြအောင်လဲအခုလိုဆက်ပြောပါတယ
်အဲကျွန်မဒီမန်တီမန်တီကိုကျွန်မပြည်အလုံးစဲဒီတရားချိတဲ့ဒီကောအဲဒီသူတို့ကတော့ဒီကတော့မန်တီခေါ်ရမှာအရှင်းကားနဲ့အမြင့်ပေးတာကတော့
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ဖားကန့်မျိုးနယ်အတွင်းမှာဒီမနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်ဒီမနေ့ကတော့ဒီဖားကန့်နမ်ယာဒီထဘာပေါ့ဒီစွန့်တဆတွေကလွတ်ချလာလို့ကျွန်တော်တို့ပြည်သက်ကနေမိုင်းခွေတိုက်ခိုက်တဲ့အခြေအနေတခုရှိပါလား
အရသားတွေထိခိုက်တဲ့တဲ့ရင်ကိုတော့စုံစမ်းနေစေဖြစ်တယ်လို့ဆက်ပြောပါတယ
်ကျွန်တော်လည်းဟိုလူရင်းမင်းကြာမှာတော့ဖတ်ရပါတယ်ဒါမှကွန်ဖမ်းခေါ်တာဖြစ်သေးပါဘူးမဟုတ်ဘူးလို့ပြောတာတော့ကျွန်တော်တော့သုံးဖက်နေသေးဖြစ်ပါတယ်ဒီကိစ္စတော့
ဖားကန့်ဒေတာကတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောတည်င်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးလောလောဆယ်မှာတော့ကတ်မော်ဇွန်းနဲ့ဆိုင်းဖရာရွာကရာသူရသားတွေဟာစိုးရင်ထိတ်လန့်ပြီးတိမ်းရှောင်နေကြပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်ဘက်ကတိုက်ခတ်မှုမှာအရသာတချို့ထိခိုက်ဒေဆုံးမှုတွေရှိတဲ့တရင်ကိုစံကြောပြပြပေးခဲ့တာပါအခုဆက်ပြီးတော့ရှမ်းနယ်ကြားပြည်နယ်ဘက်ကစစ်ပြေးဒုက္ခတွေစားနပ်ရိက္ခာနဲ့ရေအခက်ကြုံနေရတဲ့တရင်ကိုဆက်ပြီးတော့ပြောပြပေးပါမယ်စစ်ရဲတင်းမာနေစေဖြစ်တဲ့ရှမ်းကြားဘက်ကအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရတဲ့စစ်ပြေးဒုက္ခတွေဟာစားရေးတောင်ရေးနဲ့တောက်သုံးရေအခက်ခဲဖြစ်နေကြတယ်လို့စစ်ဆောင်တွေကပြောဆိုကြပါတယ်ဒီကြောင့်ရန်ကုန်ကတရင်ပြေးပို့ထားတာကိုအခြေခံပြီးမဆူမပြောပြပေးပါရှင်
ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်တွေကဒီမော့ဆိုမြို့နယ်ဘော်လခဲမြို့နယ်ကဒေသခံပြည်သူအများစုဟာတိုက်ပွဲတွေကြောင့်အခုချိန်ထိနေရပြန်နိုင်တဲ့အခြေအနေမရှိသေးပါဘူးဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းမှာအရင်ကထက်စစ်ပြေးဒုက္ခတွေအရေအတွက်မြင့်တက်လာနေတယ်လို့စစ်ဆောင်ပြည်သူတဦးက VOA ကိုပြောပါတယ်စစ်ဆောင်အများစုဟာအလှူရှင်ကိုပဲအားထားနေရတာကြောင့်အရင်ကထက်ပိုပြီးတော့မှခက်ခဲကြက်တဲလာကြတယ်လို့ပြောပါတယ်
စာရေးတောက်ရဲအနေနဲ့တော့လူရှင်ကိုပဲအဓိကမိကိုအားသားနေရတယ်။စားတာတော့ခင်းနေကြတော့လက်နဲ့အောင်တော့စားလို့ရရနေခံနေမှာရှိခဲ့ကြတော့ဒါနဲ့တစားအင်းအမဲ့တွေကျတော့အဲ့လိုမျိုးဆုံးဆုံးကြီးရယ်စားရတယ်တော့အင်းမတန်ချားခဲ့ကြတော့ဒီနောက်ပိုင်းတော့ဆန်နေပါလေအဲ့လိုမျိုးလုံလုံလောက်လောက်လူကြီးရမျိုးမရှိတော့ဗျာဟုတ်
လက်ရှိမှာတော့တောက်သုံးရေအခက်ခဲတွေအကြီးအကျယ်ရင်ဆိုင်နေရတာမို့နေ့စဉ်ရေမချိုးနိုင်တဲ့အခြေအနေလည်းရှိနေပြီးတော့အဖုအပိတ်တွေရာရန်နာတွေစတဲ့အရေပြားရောဂါတွေလည်းဖြစ်ပွားနေကြပါတယ်။အခုတလောဒီမော့ဆိုမြို့နယ်မှာနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေသေးပဲလို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းစစ်ဆောင်စခန်းမှာလက်နက်ကြီးကြီးကြလို့စစ်ဆောင်တအူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုလိုပြောပြပါဗျ။န
ေတော့လည်းတော့မဟုတ်ဘူးဗျလက်နက်ကြီးတက်နေဆက်တိုက်ချနေရတော့ဗျ။ဒီကနေ့တော့ရလာတော့စစ်ဆောင်စခန်းစီးရေးဦးတည်ပြီးတော့ဖြစ်တာပေါ့နော်။လေလုံးကျတယ်အဲ့တော့စစ်ဆောင်တယောက်တော့ထိခိုက်သွားတယ်ကြာ။ဒီတိုင်းလည်းရတော့ကြောက်တော့ဗျလက်နက်ကြီးတော့ကြားနေတယ်တစ်ခါတိလို့ပြင်မယ်မသိဘူးဗျ။တိုက်ပွဲရှိလို့ပြစ်တာမျိုးတော့မဟုတ်ဘူးဗ
ျ။ဒါအပြင်ဘောလခဲမြို့နယ်နန်းဖဲကြီးရွာတဝိုက်ကရွာသူရွာသားတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ပြီးခဲ့တဲ့မတ်လတွေကစစ်ကောင်စီရဲ့မဆလောင်းတောင်ကုန်းစခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကအင်အားထက်ချဲ့ပြီးတော့အခုချိန်ထိဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်နေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့နန်းဖဲရွာကန်တူကအခုလိုပြောပြပါတယ
်မပြနိုင်ဘူးဆက်ပြီး20ရက်နေ့မှာဟိုဖြစ်ပြီးကြတဲ့အကိုလေနောက်တည့်ရက်စခန်းသိမ်းပြီးတော့နောက်တည့်ရက်ကို20ရက်နေ့စစ်ကောင်စီကလာတယ်ဟုတ်ဧအားထဖြစ်တာပေါ့နောက်လျှောက်အခုနေရဲ့ချားတခါသုံးရဲ့ချားတခါတိုက်ပွဲရောဖြစ်နေတယ်စစ်ကြောင်းတွေလည်းထူတယ်နောက်ပြီးတော့လည်းတင်းနေကြီးကအားထူတော့အခုရွာလုံးကျွတ်တယ်ပေါင်းလေးရွာအိမ်မှန်ဖဲနိုင်အနည်းတဝိုက်ဆိုတော့မှ48ကျတယ်မိမိတော့ပြန်လာနေကြတာပေါ့
အလားတူပဲနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ပင်လောင်းမြို့နယ်ကဒေသခံတွေလည်းအခုချိန်ထိနေရက်မပြောင်းနိုင်ကြသေးပါဘူးဘေးလွတ်ရာကိုခိုလုံနေကြတဲ့စစ်ဆောင်တွေကိုဒေသခံအလှူရှင်အဖွဲ့အစည်းတွေကကူညီပေးထားကြတယ်လို့စစ်ဆောင်တအူးကပြောပါတယ် အထူးသဖြင့်ကတော့ပူပြင်းလာတဲ့နေရာဒီမှာတောက်သုံးရေရှားပါမှုနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ
်ခက်ခဲရတော့ခက်ခဲရပါတော့အခုကဒီရပြီဆိုတော့အဓိကခက်ခဲရတာဒီနော်ဒီကရန်ခက်ခဲတယ်နောက်တို့ရဲ့ဂျမကြီးပေါ့အဲ့ဒါလေးရခက်ခဲရှိမယ်ဒီချက်ပို့ကြလာရင်တော့နေရတာအဆင်မပြေပါဘူး
ရှမ်းကယားဘက်ကဆစ်ဆောင်နေတဲ့ကအများစုကအသက်ရွယ်ကြီးတဲ့သူတွေကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေပါပါဝင်ပါတယ်အများစုကချောင်းဆိုးတာဖျားနာတာတွေနဲ့ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆစ်ဆောင်တွေကပြောပါတယ်နှစ်တေလတွေနဲ့ခြီးပြီးတော့ဆစ်ဘေးရှောင်နေကြရတဲ့ဒုက္ခသည်တွေအတွက်လှူဒန်းမဲ့သူလည်းမရှိသလောက်နည်းပါးလာတယ်လို့ပြောဆိုနေကြပါတယ်ရှင်
ရှမ်းနယ်ကင်းဒီဒေသကဒုက္ခသည်တွေစားနပ်ရိက္ခာနဲ့ရေအခက်ကြုံနေရတဲ့တရင်ကိုမတ်စုမွန်ကပြောပြပေးခဲ့တာပါ။တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့အသင်း200ကျော်ပါတဲ့ပအိုးဘောလုံးပွဲအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။တိုင်ဝမ်ဝင်ဘောလုံးအသင်းပေါင်း200ကျော်ပါဝင်တဲ့ဘောလုံးပွဲတွေကိုထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့ရွှေပြောင်းအလုပ်သမားပအိုးလူငယ်တွေကတကြံအလုပ်ပိတ်ရက်ကာလမှာကျင်းပခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုမန်းညွန့်ညွန့်လင်းဘန်ကောက်မြို့ကနေပြောပြပေးပါပါရှင
်။သားတချင်းတည်ဆိုရင်အခုလိုဘောလုံးပြိုင်ပွဲတွေကိုအစဉ်လာမပြည့်ကျင်းပခဲ့တာဆယ်စုနှစ်တခုနေပါရှိလာပြီဖြစ်ပါတယ်အခုတကြံပေးရမှာလဲပွဲစဉ်ပေါင်းရာနဲ့ချီပါဝင်တဲ့ပအုပ်အမျိုးသားဘောလုံးပွဲတွေကိုပအုပ်ရွှေပြောင်းအလုပ်လုပ်ကိုင်သူတွေအများဆုံးနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပကြပါတယ
်အာကျွန်တော်တို့ဒီ2015တော့ဆက်တယ်ဗျအခုဆိုရင်2023ဆိုတော့ဒီအချိန်နေရတော့ဟိုစွမ်းနာပြောလို့ပါเนาะကျွန်တော်တို့အရင်တော့ဆိုတင်းနေနဲ့ဆက်လာတယ်နော်16တင်းနဲ့ဆက်လာတယ်အခုဆိုအတင်းပေါင်း100ကျော်လည်းဖြစ်လာပြီကျွန်တော်တို့ဒီပအိုးလူမျိုးတွေပဲဗျဟုတ်ကဲ့အများစုတော့နော်ကျွန်တော်တို့ပအိုးလူမျိုးပဲအာရှမ်းတိုင်းရင်းသားလည်းပါတယ်အရှမ်းတိုင်းရင်းသားကတော့ကျွန်တော်တို့ဒီတောင်ကြီးဟိုပုံဖက်မှာပေါ့ကျွန်တော်တို့ဒီနယ်ဖက်တွေမှာပဲဟုတ်ခါတိုင်းနေ့ဆိုကျွန်တော်တို့အတင်း30 40နဲ့ပဲအာထပ်မတိုး50ထိလောက်ပဲတိုးတယ်ဒီပြီးကြတဲ့အာနာတင်းပြီးတဲ့နောက်ပိုင်းဆိုရင်တော့ကျွန်တော်တို့လူငယ်အများစုကဒီဟိုရောက်လာကုန်တယ်ကြောက်လာတဲ့ကုန်းကကြတော့ဟိုဘက်မှာတကြီးရွယ်ဟိုပိုင်းလောက်ပဲစတဲ့ခါကျတော့အတင်းတွေကတော်တော်လေးများသွားတယ်ဟုတ်ကဲ့အဲကြောင့်မလို့အဲ့လိုနည်းနည်းခွဲလို့ရတာပေါ့နော်ဟုတ်ဟုတ
်သိန်းနဲ့ချီပြီးရောက်နေတဲ့ပအိုလူငယ်တွေအတွေ့ပြီးခဲ့တဲ့လပိုင်းတွေကပဲပအိုအမျိုးသားဘောလုံးအဖွဲ့ချုပ်ကိုလည်းထူထောင်ပေးခဲ့ပါတယ
်။ကျွန်တော်တို့ပအိုတွေကအများတော်အဖြစ်ဘလုံးအကစားဝတ္တနာကိုနေ့သက်ခုံမြင်ကြတယ်ဒါပေမဲ့ကျွန်တော်ဒီဘလုံးပွဲကျွန်တော်မြန်မာပြည်ဖက်မှာလည်းအဲ့လိုပဲဒီဖက်မှာလည်းအဲ့လိုပဲလုံးပွဲတွေတော့လှုပ်တယ်ဒါပေမဲ့လူငယ်ခြေသက်တွေတော့သူတို့ဝါဒနာပါတဲ့ဘလုံးအကစားနဲ့ဘလိုမျိုးတက်မွေးဝမ်းကြောင်းလို့ရမယ်ဆိုတော့တို့ကအခွင့်အလမ်းတွေမရှိကြဘူးအဲ့ဒီခါကျတော့ကျွန်တော်တို့ကျတော့ဒီကျွန်တော်တို့ရဲ့ဘလုံးဆယ် PNT ဥက္ကဋ္ဌဆရာကြီးခွင်ရဲ့ထွေးပေါ့ကိုရဲ့ထွေးကတို့ကဒီနေ့လာပြီးတော့တို့ကဒီလူငယ်ခြေသက်တွေကိုကျွန်တော်တို့ပူကောင်းတဲ့အခွင့်အလမ်းတွေချိတ်ဆက်ပေးနိုင်ဖို့ဥပမာတို့ကျွန်တော်တို့ဒီဖွဲ့စည်းရနေကျွန်တော်တို့ကိုထောက်ပံ့ပေးမယ်တကယ်လို့တို့ကချေဆောင်ကောင်းတွေပြနိုင်ပြီးတော့တခြားအတင်းတွေဥပမာ professional ဖြစ်တဲ့အတင်းတွေသူတို့ချေဆောင်နိုင်မြင်လာပြီးတော့မြစ်တက်လာရင်သူတို့စာချုပ်ခေါ်ချုပ်နိုင်ရင်လေအဲ့လိုမျိုးတော့ကျွန်တော်တို့ပိုးလူငယ်တွေကိုသူတို့ဝတ္တနာပါတဲ့ဘလုံးအကစားနဲ့တက်မွေးဝမ်းကြောင်းလုပ်နိုင်အောင်အဲ့ဒီလိုမျိုးကျွန်တော်တို့ရည်ရွယ်ထားပါတယ်ဗျပြီးရင်ကျွန်တော်တို့နိုင်ငံခြားသားတွေဆိုတော့လေဒီထိုင်းနိုင်ငံမှာလုတ်ပိုင်ခွင့်တွေလည်းအဆင်မပြေဘူးအခုနောက်ပိုင်းကျမှလည်းကျွန်တော်တို့လေးလာတယ်ဘလိုစားလို့ရမယ်ကျွန်တော်တို့ရန်ပုံငွေဘလိုရှာရမယ်အဲ့တော့ဒီနေ့ကျကျွန်တော်တို့ဒီပြီးခဲ့တဲ့ Happy New Year ကျွန်တော်ရဲ့2020အခု2023အဝင်အဲ့ဒီအနေနဲ့ကျွန်တော်တို့ဒီရန်ပုံငွေပွဲစချလာတယ်။အဲ့ဒီရန်ပုံငွေကနေပြီးမှကျွန်တော်တို့ခုမှစပြီးတော့ဖွဲ့စည်းလာတယ်။ကျွန်တော်တို့ဖွဲ့စည်းလာတာလို့ဆိုတော့ကျွန်တော်လေးလာလို့ပဲစီးသေးတယ်ကွာ
။ဟုတ်ကဲ့ကျွန်တော်အခုကကျွန်တော်ကလေးတွေကို UNICEF ကိုကျွန်တော်လေ့ကျင့်ပေးနေပါသူနေမောင်းနေတယ်။ဥဆောင်သူလို့တော့ဗောကျွန်တော်ဒါမဲ့ကျွန်တော်တို့ကဥဆောင်ပေးတာသူတို့အတွက်တော်တော်အားရှိတယ်ကွာ။သူတို့ကအလုပ်တစ်ဖက်နဲ့ဆိုတော့အလုပ်လုပ်ရင်းနဲ့ကိုယ်ဝါဒနာနောက်ကိုလိုက်ရတယ်ကွာ။သူတို့တော့အကောင်းဆုံးစူးစမ်းတယ်အခုကျွန်တော်တို့တပည့်ဖြင့်ချင်းနေသွားမယ်ပြီးတော့ကျွန်တော်တို့ကလိတ်တူမိဖြစ်လိတ်တတိမိဖြစ်ကျွန်တော်တို့ချိတ်ဆက်နေလိုက်ချိတ်ဆက်ပြီးတော့ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့လူငယ်ယူတန်တီရောအကောင်းဆုံးပြီးတော့ချိတ်ဆက်ပြီးနေပါလေက
အခုကျင်းပတဲ့ဘောလုံးပြိုင်ပွဲတွေမှာအမျိုးသမီးပွဲစဉ်တွေလည်းပါဝင်မှာဖြစ်ပြီးပထမဆုကိုထိုင်းဘတ်8000ချင်းမြင်တာပါ ပြိုင်ပွဲဝင်အသင်းတွေများလွန်းတဲ့အတွက်ပြိုင်ပွဲကျင်းပတဲ့ရက်ကလည်းဧပြီလ23ရက်နေ့ကနေ25ရက်နေ့အထိ3ရက်တိုင်းနှစ်နေရာခွဲပြီးကျင်းပခဲ့ကြရတာဖြစ်ပါတယ်ရှင်။ကျွန်မညညလွန်ပါ
အသင်းနှစ်ယောက်ကြောပါတဲ့ပအိုးဘောလုံးပွဲအကြောင်းမညညွန်လင်းပြောပြပေးခဲ့တာပါရှင်။အင်္ဂါညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထည့်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုတခါတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်ပြည်အောင်စုတဝါစာတင်ကြောင်းနေတဲ့အစိုးရစာကြည့်တိုက်တွေမှာစာအုပ်တွေကိုပိတ်ပင်တားမြစ်မှုပိုပြီးတော့များလာနေပါတယ်။ရှေ့လျှောက်လည်းဒီလိုပိတ်ပင်မှုတွေဆက်ရှိနေုံမဲ့အခြေအနေတွေရှိနေသေးတဲ့အကြောင်း Rider သတင်းကိုအခြေခံပြီးမတ်မြသစင်အောင်ကပြောပြပေးပါရှင်။
ဒီနေ့မတ်လရဲမှာအမေရိကန်စာကြည့်တိုက်အသင်း ALA ကစာကြည့်တိုက်ဆိုင်ရာစာအုပ်တွေနဲ့အကူအကားအရင်းမြစ်တွေကိုစင်စါဖြတ်တောက်ပေးဖို့တောင်းဆိုချက်ပေါင်း1269ခုရခဲ့တဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပါတယ်။2021ခုနှစ်တုန်းကထဲနှစ်ဆနီးပါးပုံများလာတဲ့ဒီတောင်းဆိုချက်တွေမှာကျောင်းစာကြည့်တိုက်တွေမှာရှိတဲ့စာအုပ်တွေစာသင်ခန်းနဲ့ကျောင်းသင်ရွညွှန်းနယ်တွေအသုံးပြုနေတဲ့စာအုပ်တွေက40တရာခန့်နှုန်းပါဝင်ပါတယ်။
I do agree with the recommendation.
ဒီမှာတော့ချူဆောက်တွေကိုပိတ်တင်တယ်လို့ထင်ပါတယ်။ဘလို့ဆောက်တွေကတစ်တော်မလဲဆိုတော့စနစ်တကျလုံးတင်ပါတယ်။လိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQIA+ အတိုင်းဝိုင်းနဲ့ဆိုင်တဲ့စာအုပ်မျိုးတွေဆိုလဲလိင်စက်ဆန်ကြီးနဲ့ဒါနဲ့ပတ်သက်တဲ့ apps တွေကိုဘလို့သုံးရမလဲဆိုတာမပါတဲ့စာအုပ်မျိုးတွေကိုရွေးချယ်တင်ပါတယ်။
ပိတ်ပင်မှုပြစ်မှတ်ထားခံရတဲ့စာအုပ်အများစုကလိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQ+ အတိုင်းဝိုင်းနဲ့ပတ်သက်တာတွေအသားအရောင်ရှိသူတွေနဲ့ပတ်သက်တဲ့စာအုပ်တွေများတယ်လို့ ALA အချက်အလက်တွေမှာဖော်ပြပါရယ်အကျိုးမြတ်မြူတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့ PAN America ကလည်းအလားတူတွေးရှိချက်တွေကိုတင်ပြတဲ့အစီရင်ခံစာအရ2021-22စာသင်နှစ်မှာအစိုးရအကြောင်းတွေမှာပြတန်းတင်ကြားနေတဲ့စာအုပ်တွေကိုပိတ်ပင်တမ်းမြစ်တာအရှိန်ပိုမြင့်လာတယ်လို့ဖော်ပြထားပါရယ်
500 instances of book banning and right now we're working on our 2022-23 school year but just
2021-22 စာသင်နှစ်တစ်ခုလုံးကိုကြည့်တော့စာအုပ်ပိတ်ပင်မှုအကြိမ်ပေါင်း 2500 ကိုတွေ့ရပါတယ်ပြီးခဲ့တဲ့စာသင်နှစ်နဲ့ကွာတာကအခုကဥပဒေတစ်သွေးရှိလာပြီစာသင်ခန်းနဲ့မတင့်တော်တဲ့စာအုပ်တို့တွေ့ရင်ဆရာဆရာမတွေအလုပ်ထုတ်ခံနိုင်ရတယ်လို့ဒဏ်ရိုက်ခံရထောင်ကျနိုင်ပါတယ်ကျောင်းဘုတ်အဖွဲ့တစ်ခုစီကကင်သွယ်ပုံတွေမတူကြပါဘူ
းတားမြစ်ပေးဖို့လှုံ့ဆော်သူတွေဟာလူမျိုးရေးခွဲခြားမှုနဲ့လိင်စိတ်ခံယူမှုကွဲပြားတာနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအပါအဝင်ခေါင်းစဉ်ပေါင်း1600ကျော်ကိုဖယ်ရှားပေးဖို့တောင်းဆိုကြတာပါ Out of Darkness with Two ကိုရေးသားသူ Ohio State University ကလက်ထောက်ပါမောက်ခ Ashley Paris ကဒီလိုစာအုပ်တွေကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိသူဖြစ်ပါတယ်သူဝိထုကလူမဲလူငယ်တူဦးနဲ့မက္ကဆီကန်အမေရိကန်မိန်းမဖြူတူဦးတို့ကြားစိတ်ကူးရင်အချစ်ဇလန်အတွက်လူပေါင်း300နီးပါးတေဆုံးခဲ့တဲ့1938ခုနှစ်တက္ကစ်ပြည်နယ်နယူးလန်ဒန်ကျောင်းပေါက်ကွဲမှုကိုနောက်ခံပြုပြီးတော့ဇာတ်ရင်ဖွဲ့ထားတာပါ
1937 new Arrow Dagnev Sago 2021ခုနှစ်မှာဖတ်ဖို့မလိုတဲ့ဒါမှမဟုတ်ဖတ်ချင်မှဖတ်ဖို့စီရင်တဲ့ပထမဆုံးထည့်ခဲ့ပါတယ်ကျောင်းသားတွေဘလို့စာအုပ်မျိုးရွေးချယ်ချတယ်လဲဆိုတာသိကျင်တာကြောင့်လို့ပြောပါတယ်တကယ်ကတော့အရင်ကစာပေတွေနဲ့ကွာခြားတဲ့ပုံစံအမျိုးမျိုးနဲ့ဒီလိုစာအုပ်မျိုးတွေကိုပြစ်မှတ်ထားလာတာပ
ါဇန်ညွေးဆရာတွေလိုသီဥဆောင်မင်းသမီးတွေလိုကြော်ကြားသူတွေကလည်းဒီလိုစာအုပ်တွေကိုပိတ်ပင်နိုင်ရဲ့စိုးကျိုးကိုသတိပြုမိစေဖို့အတွက်လူမှုကွန်ရက်တွေကတဆင့်လှုံ့ဆော်ကြပါတယ်ပြီးခဲ့တဲ့မတ်လတုန်းက Brevard County ကျောင်းဘုတ်အဖွဲ့အစည်းအဝေးမတိုင်ခင် Florida ပြည်နယ်ဗီရာမာလုတ်တဲ့စာအုပ်တွေပိတ်ပင်တားမြစ်တာကိုစန့်ကျင်တဲ့လူလူစီဝဲတစ်ခုမှာတော့ဒီလိုစာအုပ်တွေကိုပိတ်ပင်တာဟာအမေရိကန်မဆန်တယ်လို့ဖက်စစ်ဝါဒဖြစ်တယ်ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ပြီးတော့ပိတ်ပင်မှုတောင်းဆိုခံထားရတဲ့စာအုပ်တချို့ကိုလည်းခင်းကျင်းပြသခဲ့ပါတယ်။တက္ကစ်ပြည်နယ်လီယာနိုကောင်တီမှာတော့ပိတ်ပင်ခံထားရတဲ့စာအုပ်တွေကအနည်းဆုံး12အုပ်လောက်ကိုစာကြည့်တိုက်တွေမှာပြန်ထားဖို့ပြည်ထောင်စုတရားသူကြီးကမတ်လကုံကအဆုံးဖြတ်ခဲ့ပါတယ်။စာအုပ်တွေကိုတားမြစ်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူငယ်တွေကြားမှာပိုးပြီးစိတ်ဝင်တစားရှိတာကိုလည်းတွေ့ရပါတယ်အထူးသဖြင့်မတူကွဲပြားတဲ့အခြေအနေရှိသူတွေတစုတစည်းတဲ့ဒါကိုစန့်ကျင်မှုလှုံ့ဆော်လာတာကိုတွေ့ရပြီးတော့ဒါဟာကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဖြစ်တယ်လို့စာအုပ်တွေကိုတားမြစ်ပိတ်ပင်တာကိုလက်မခံလူတွေကတော့ပြောဆိုပါတယ်ရှင်
လ မြသစရာပြပြပေးကြတာပါရှင် VOA ရဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
အားလုံးကြမှာတော်တာရှင်များရှင် View American တန်ရဲ့အေးဝဲမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ line to meter 32 kHz 9393နဲ့9383 line to meter 51 kHz 5885 line lambda meter 190 kHz 1509တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့တဘာဝနဲ့ယဉ်ကျေးမှုအမွေအနှစ်တွေကြွယ်ဝတဲ့ Mastia တောင်ပေါ်မြို့အကြောင်းပြောပြထားတဲ့ကမ္ဘာဒေါ်လာခီးသွားအစီအစဉ်နဲ့ထိုင်းမြေပေါ်ကမြန်မာစာတွေအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့ရင်မတိုင်ခင်အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုထုတ်လွှင့်ပေးချင်ပါတယ်။မကြသေးခင်ကစာမျက်နှာရာနဲ့ချီတဲ့စစ်ထောက်လန်းရေးစာရွက်စာတမ်းတွေပေါက်ကြားမှုကဘလောက်အထိတက်ရောက်မှုရှိမလဲဆိုတာဘယ်သူမှမသိကြသေးပါဘူး။ဂျပန်နိုင်ငံကအာရှအဖြစ်လက်ခံကျင်းပတဲ့ G7 နိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးမှာကမ္ဘာအကျပ်အတဲကိစ္စရပ်တွေနဲ့ဒီလုံခြုံရေးဆိုင်ရာကိစ္စကလွှမ်းမိုးမဲ့အရေးရှိနေကြောင်းအကြေခတ်တွေကတုံ့တက်ကြပါတယ်။ VOA သတင်းတောက် Veronica Beldares Iglesias ပြပထားတဲ့သတင်းကိုမှတ်ရင်ချင်းနိုင်ကပြောပြပါမယ်ရှင်။
အမေရိကန်စစ်ထောက်လန်းရေးထိတ်တန်းလျှို့ဝှက်စာရွက်စာတမ်းတွေပေါက်ကြားမှုနဲ့ဖမ်းဆီးခံထားရတဲ့အမျိုးသားလေတပ်အစောက်တပ်ဖွဲ့ဝင်ဂျက်တီရှေးယားရဲ့နောက်ထပ်ကြားနာစစ်ဆေးမှုကိုတော့ဆိုင်းငံ့ထားပါတယ်။သူဟာအနည်းဆုံးရာဇဝတ်မှုနှစ်ခုနဲ့တော့ရင်ဆိုင်ရဖို့ရှိနေတာပါ။အခုလိုအငယ်တန်းအစောက်ရဲ့တန်တရားဖြစ်ပွဲလုပ်ရက်တွေကိုတေးတေးချာချာစုံစမ်းစစ်ဆေးရမှာဖြစ်တယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကABC ရုပ်သံရဲ့ This Week အစီအစဉ်မှာအခုလိုပြောပါတယ
် Then I am stunned.
အဲဒီစနေလူတယောက်ကဒီလောက်ရေးကြီးတဲ့ဆိုရထိတ်တန့်ရှိုးဝဲစာရဆာရန်တွေကိုရရှိနေတာကိုကျွန်တော်အံ့ဩမိပါတယ်ဒီတော့မေးစရာရှိတာကသူဘလို့ရလာတာလဲဘာကြောင့်လုတာလဲဒီတက်လူတချို့ကိုလှုပ်ထုတ်ပြဖို့လိုပါတယ
်ဒါ့အပြင်တမရဘိုင်ဒန်အဆိုရကိုဆန့်ကျင်ပြီးလေတဲ့အဆောက်ရဲ့လောက်ရက်ကိုထောက်ခံသူတွေနဲ့ပတ်သက်လို့လဲ Graham ကအခုလိုတတိပေးပါတယ်
There are military members serving today from Georgia and other places who are less safe because of what this happened.
Georgia နဲ့တခြားနေရာတွေမှာတာဝန်ထမ်းဆောင်နေတဲ့စစ်တပ်အဖွဲ့ဝင်တွေတဲ့လုံခြုံရေးဟာဒီနေ့ကစပြီးတော့စိတ်ချမှုမရှိတော့ပါဘူး။ဒီအတွက်လည်းတရားမျှတမှုရှိအောင်ဆောင်ရွက်ပေးတာလည်းမရှိပါဘူး။ဒီထိတ်တန့်ရှိုးဝဲအချက်လက်တွေပေါက်ကြားမှုကဘာမှမဖြစ်ဘူးဆိုတော့အမေရိကန်လွှတ်တော်ဘယ်သူမှဆိုကျွန်တော်ပြောချင်တာကအလွန်ကိုတာဝန်မဲ့ပြီးအမေရိကန်ပြည်ထောင်စုကိုစိုးဝါတဲ့အန္တရာယ်ဖြစ်စေတာကိုခင်ဗျားတို့သဘောတူနေတယ်ဆိုတာပါ။
စစ်ပဆိုင်ရာထိတ်တန့်ထောင်လန်ရေးလျှို့ဝှက်ချက်တွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့အမေရိကန်အနေနဲ့မဟာမိတ်တွေနဲ့ဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကသူ့ရဲ့ VNN ခီးစဉ်တွင်စနေနေ့ကအခုလိုပြောပါတယ
်။ We have made clear our commitment to safeguarding
ထောင်လန်ရေးကိစ္စကိုအကာအကွယ်ပေးဖို့နောက်ပြီးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာကျွန်တော်တို့ရဲ့ကတိကဝတ်တွေကရှင်းရှင်းလင်းလင်းရှိထားပါတယ်။ကျွန်တော်တို့အပူတပြင်းအေးအေးယူဆောင်ရွက်နေတာတွေအပေါ်မှာလေးလေးစားစားအတိမတ်ပြူတာကိုကျွန်တော်တို့အ ਨੇ ဆုံးတော့သိထားပါတယ်ဒီလိုထိတ်တန့်လှုပ်ဝှက်စားစားတဲ့နေပေါက်ကြားမှုကကျွန်တော်တို့ရဲ့ပူပေါင်းဆောင်ရွက်မှုကိုထိခိုက်မှုမရှိပါဘူ
းဝင်းဂျီဘလင်ကန်ဟာအခုတော့ဂျပန်နိုင်ငံမှာပြုလုပ်နေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုတက်ရောက်နေတာပါဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာလှုပ်ဝှက်ချက်တွေအမေရိကန်ဘက်ကပေါက်ကြားခဲ့တဲ့ကိစ္စရက်ကလွှမ်းမိုးနိုင်ွယ်ရှိနေတယ်လို့လေးလာသူအချို့ကသုံးသပ်ပါတယ်။ယူကရိန်းပေါ်ကျူးကျော်စစ်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုစတဲ့အရေးကြီးတဲ့အကြောင်းအရာတွေကိုလည်းအာရုံစိုက်ဆွေးနွေးကြဖို့ရှိနေပါတယ်။အခု G7 နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအရေးပါမှုနဲ့ပတ်သက်လို့လည်းဒေသရေးကျွမ်းကျင်သူပေါက်ဝန်ဂွန်ကအခုလိုမှတ်ချက်ပေးပါတယ်။
I think this time the G7
meeting G7 Seaway ha Seaway Forum တစ်ခုထက်ကျော်လွန်ပြီးလုံခြုံရေးဆိုင်ရာအတိုင်းအမြင်အဖွဲ့အသစ်ဖြစ်လာဖို့အထိစမ်းသပ်ချက်တစ်ခုဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်အလုတ်သဘောညစာစာပွဲနဲ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့၃ရက်ကြာဆွေးနွေးပွဲကိုအင်္ဂါနေ့မှာအဆုံးသတ်မှာပါမေလမှာတော့ဟီရိုရှိမာမှာ G7 ထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကျင်းပဖို့ရှိပါတယ်ရှင
်မင်းဂျင်နိုင်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ် Los Angeles မြို့မှာနေထိုင်တဲ့မင်းသားကြီးအာနိုရက်ွက်ထဲရေပိုက်ပြင်လို့ဂျိုင်းဖြစ်နေရကြည့်မရလို့ကိုယ်တိုင်ထွက်ပြီးလမ်းအပေါက်ဖားခဲ့ပါတယ်ကမ္ဘောဒီးယားမှာပဒိန်ဆရာတယောက်ကတော့ AK-47 M16 တနတ်တွေကကြီးစံတွေနဲ့လက်ဝတ်လက်စားတွေဖန်တီးရောင်းချနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသန္တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
လန်အားချိန်ကိုကတ္တရာနဲ့ကိုရိုင်းဖာထင်းနေသူကအာနိုပါဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားလည်းဖြစ်အမေရိကန်ပြည်အစုနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့မင်းသားကြီးအာနိုရွှက်စနယ်ကသူနေတဲ့ရက်ွက်လမ်းမှာအပေါက်ကြီးဖြစ်နေတာကိုစက်မကြည့်နေနိုင်လို့ခေါပြားတစ်လက်နဲ့ကတ္တရာတွေကိုရိုင်းဖြည့်ပြီးတော့လမ်းဖာခဲ့ပါတယ်ဘရန်ဝုဒ်ရက်ွက်မှာသူ့ကိုကူညီတဲ့အမျိုးသားတယောက်နဲ့အတူကိုရိုင်းလမ်းပြနေတဲ့ပုံကိုသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါလမ်းမှာဖြတ်သွားတဲ့အင်ဂျင်တွေကလည်းကားမန်ကိုချကျေးဇူးတင်ကြောင်းအော်ပြောသွားခဲ့ကြပါတယ်။လမ်းပြင်နဲ့ဝတ်ထားတဲ့ဒီဇိုင်းကအလုတ်ကျန်းစီပိုးဖနက်ရင်အပေါ်ထဲတည်ရည်ချက်ကင်းရင်နေကာမျက်မဲ့ရဲ့အကြာနာနဲ့မလို့သူပါဝင်သရုပ်ဆောင်ပြီးတော့နာမည်ကျော်ခဲ့တဲ့ Terminator ရုပ်ရှင်ကားတော်မှအမှတ်ရစီပါတယ်။သုံးဘက်တောင်ကြာပြီးလမ်းလာမပြင်လို့ကိုယ်တိုင်ထားလို့ရတယ်လို့လည်းသူကပြောပါတယ်။ဒီမနက်ရလုံးမှာပဲနှစ်တစ်ကိုချိန်နီးလာတဲ့ကမ္ဘောဒီးယားနိုင်ငံမှာတော့ကမ်ပွန်စပူပြည်နယ်မှာနွားလဲပြိုင်ပွဲကျင်းပခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့အစဉ်လာရှိပြီးတော့ဒီနှစ်တော့ဧပြီလ2ရက်နေ့မှာကျင်းပသွားတာပါ။ဒီပြိုင်ပွဲကခမာရိုးရာယဉ်ကျေးမှုအမွေကိုထိန်းသိမ်းရလဲရောက်နွားတွေကိုတေချာကျွေးမွေးစောင့်ရှောက်ကြဖို့သတိပေးရလဲရောက်တယ်လို့ပြောပါတယ်။ပြိုင်ပွဲဝင်39ဦးရှိပြီးတော့ဒေသခံတွေသာမကနိုင်ငံသားတွေပါလာရောက်ပြီးတော့ကြည့်ရှုအားပေးခဲ့ကြတာပါ။ဒီနေ့မှာတော့ဒီပြိုင်ပွဲမှာမကြာခဏဝင်ပြိုင်တဲ့ချာအန်ဗီရှက်ကအနိုင်ရသွားပါတယ်။စုစည်းဖြစ်တဲ့ကမ္ဘောဒီးယားရီယယ်ငွေ 1.2 တန်းအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ300လောက်ရရှိပါတယ်။ဒုတိယရရှိတဲ့သူကတော့ဒေါ်လာ250တတိယရရှိတဲ့သူကဒေါ်လာ200အတူတူဖြစ်နေအုပ်ချုပ်ရေးမှုကကြီးမြင့်ခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပမဲ့ Formula 1 F1 ကားပြိုင်ပွဲမတိုင်မီမှာထုတ်လုပ်လိုက်တဲ့ကြော်ညာဗီဒီယိုမှာတော့ဩစတြေးလျပြိုင်ကားမောင်းချန်ပီယံ Daniel Ricciardo ရဲ့အစွမ်းပြကွက်ကိုတွေ့ရပါတယ်။ Daniel Ricciardo ကဒီတစ်ခေါက်တော့ Red Bull ရဲ့ Formula 1ကားနဲ့အောက်ဘက်ဒေသတစ်ခုကိုမောင်းနေခဲ့တာပါ။2012ခုနှစ်ပြိုင်ပွဲမှာတခြားသူတစ်ယောက်မောင်းနေပြီးတော့အနိုင်ရခဲ့တဲ့ RB7 ပြိုင်ကားဖြစ်ပါတယ်။သူ့ရဲ့နိုင်ငံသူ့မြေကအလှဆုံးနေရာတချို့ကိုလည်းဒီဗီဒီယိုမှာတွေ့နိုင်ပါတယ်။လမ်းမှာတော့လန်ကျန်းဆိုင်ကယ်ချန်ပီယံ Toby Price လည်းပါဝင်ပြီးအစွမ်းပြခဲ့ပါတယ်။အောက်ဖက်ဒေတာလန်ကျန်းပေါ်မှာလေတဲကရဟတ်ရင်နဲ့လည်းပြန်ပြောင်းမောင်းခဲ့တာပါ။ Secret ဒေတာမှာတော့ခေါင်းပေါ်မှာလိုက်ပြီးပြန်တန်းတဲ့လေရင်နဲ့အမောင်းပြန်ခဲ့ပါတယ်။အပြီလာကိုရဲ့နေကမက္ကဆီကိုနိုင်ငံတီဝါနာမြို့မှာအဆောက်အုံတစ်ခုပြိုလဲကျသွားပုံကတော့အစိုးရမှတ်တမ်းကြည့်မှာတွေ့နိုင်ပါတယ်။အိမ်မျိုးမှာမြေပြိုမှုတွေဖြစ်ပွားပြီးတဲ့နောက်သတင်းပတ်ပိုင်းအတွင်းမှာအဆောက်အုံနှစ်ခုပြိုကျခဲ့တာပါ။အိမ်တွေကတိုက်ကြီးလိမ့်မကျသွားခင်လမ်းမင်းမှာအရေးပေါ်လုပ်သားတွေအလုပ်များနေခဲ့ကြတာပါ။တာဝန်ရှိသူတွေအနေနဲ့တိုက်ပြိုကျတော့မယ်ဆိုတာကိုကြိုတင်သိရှိပြီးတော့ဘေးအနေကင်းရှင်းရေးနဲ့အတားဆီးတွေလှုပ်ထားနိုင်ခဲ့ပါတယ်။တိုက်ကသက်မှတ်အဝင်ဝိုင်းတဲ့ကိုပဲပြိုကျပြီးတော့တိုက်ကြီးလိမ့်ဆင်းသွားတော့ဖုံးလုံးကြီးတွေတက်လာပါတယ်။
အဆောင်အုံပြိုကြခဲ့တဲ့ Boulevard Quadrimosa လမ်းကိုလည်းနောက်တစ်ရက်မှအပြီးရှင်းပေးလိုက်ပြီးတော့ကားရည်သွားလာနိုင်ပြီလို့မြို့တော်ဝင် Montserrat Caballero ကပြောပါတယ်။မြေပြိုမှုတွေဖြစ်ပွားပြီးတဲ့နောက်အဲ့ဒီပတ်ဝန်းကျင်မှာတိုက်ပြိုကြတာဒီတလုံးကဒုတိယမြောက်ဖြစ်ပါတယ်။လက်ရမြောက်လက်ကောက်လေးကအကြီးဆုံးကုန်တစ်ဖြစ်လဲလက်ဝတ်လက်စားဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံဖနောပင်မြို့တော်ကဗဒိန်စီယာတူဟာကြီးဆုံးခွန်တွေကိုလက်ဝတ်လက်စားတွေဖြစ်နေပြောင်းလဲဖန်တီးနေတာပါဗဒိန်စီယာထွန်ချန်ကခမာနီခင်မာတည်ဆုံးခဲ့ရတဲ့ဖခင်ဖြစ်တဲ့သူကိုအောက်မေကွန်ပျူတာအနေနဲ့ဖန်တီးတာဖြစ်ပါတယ် AK-47 ခြေမုံးရေးရိုင်ဖယ်နဲ့ M60 မောင်းပြန်ရိုင်ဖယ်ကြီးဆုံးတွေကိုတနက်ပြေခွင်းတွေစီရင်လက်ကျင်ခံတွေကနေကောက်ထားတာပါရဲတပ်ဘက်တစ်ခုကိုကြီး7ပောင်သုံးပြီးတော့တနည်းကိုလက်ဝတ်လက်စားအခု20ထုတ်လုပ်ပါတယ်။သူ့ရဲ့ Anchor Bullet ရဲနာဆိုင်ကပစ္စည်းတွေကတစ်ခုကိုဒေါ်လာ20အထိဈေးရရှိပါတယ်။အကျဉ်းဖက်မှုရဲ့ပြရုပ်ဖြစ်တဲ့ဒီကြီးကွန်တွေကိုလက်ဝတ်လက်စားဖြစ်ပြောင်းလဲခြင်းအပြင်ငင်းရဲရဲ့ပြရုပ်ကိုဖြစ်သွားစေဖို့ဖဏီးသူပဒင်ဆဲကမျှော်လင့်ထားပါတယ်။တချိန်ကလူတွေနဲ့စီကားခဲ့တဲ့မာယာဘေးကမ်းခြေကပြာဆင်းနေတဲ့ရေပြင်ထဲမှာအခုတော့ငမန်းပေါက်လေးတွေကူးလို့နေကြပါတယ်။ထိုင်းနိုင်ငံမှာကဘာကျော်လှပတဲ့ FIFA ကျွန်းမှာတည်ရှိတဲ့မာယာဘေးကမ်းခြေဟာအဲ့ဒီရီလာများလို့ဂေဟာစနစ်ထိခိုက်ပြီးတော့2018ခုနှစ်ထဲကဒီကမ်းခြေပိတ်ထားခဲ့ရတာပါ။2020ခုနှစ်မှာတော့ကိုဗစ်ကပ်ဘေးကြီးကျရောက်လာလို့2022ခုနှစ်အထိစုစုပေါင်း၄နှစ်ပိတ်ထားခဲ့တော့အဲ့ဒီရေပြင်ထဲကိုတနာကြောက်ပွင့်တွေငမန်းတွေပြန်ရောက်လာခဲ့ပါတယ်။လူတွေမလာတော့မှဘယ်အချိန်ကြီးငမန်းကပြင်းပြ160တကောင်ရှိပေမဲ့အခုတော့တနေ့ကိုအကောင်20ကနေ40လောက်ပဲရောက်လာတတ်ပါတယ်။လူတွေရေထဲမစစ်မှုပိတ်လိုက်တော့စီးပွားရေးအပိုင်းထိခိုက်ရပြီးတော့ကျွေးရခီးသွားလုပ်ငန်းဝင်တွေကျဆင်းခဲ့ပါတယ်။2018ခုနှစ်မှာဒေါ်လာ18တန်ဝင်နေရာကနေပြီးတော့2019ခုနှစ်မှာတော့တဝက်နေပါဒေါ်လာ10တန်းထိကျသွားပါတယ်။အခုတော့ဝင်ငွေပြန်ရအောင်လို့ဧည့်သည်တွေကိုပြန်လက်ခံပြီးတော့ရေမကူးရတနာရီတွင်းမှာဧည့်သည်385ဦးထက်မလာရဆိုပြီးတော့သတ်မှတ်ထားပါတယ်။အမေရိကန်ပြည်အောင်စုမစ္စဆီပီပြည်နယ်အနောက်ခြမ်းမှာမလာ24ရက်နေ့ကတော့ Rolling Fork မြို့လေးပါဝင်အင်အားဖြင့်၄စင်တမောင်းတန်ကိုဆူဆူရွရွခံခဲ့ရတဲ့မြင်ကွင်းကိုတော့မစ္စဆီပီအရေးပေါ်ကင်တွေရေးဌာနကဝင်းငါးနေပြီးဒရုန်းရင်နဲ့ရိုက်ကူးထားတဲ့ဗီဒီယိုဖြစ်ပါတယ်။လူရေ2000မပြည့်တဲ့မြို့လေးမှာ၄စင်းနှမောင်းကြောင့်လူ26ဦးသေဆုံးခဲ့ရတာပါ။တပည့်ကြီးတွေကိုခါလေကချိုးကားလေးတွေကိုအယုတ်လေးတွေလိုမယူခဲ့ပြီးတော့အင်ဂျီ400ပျက်စီးခဲ့ရပါတယ်။ဒီ၄စင်းနှမောင်းကြီးကမြေပြင်မှာ59မိုင်ခွာဝေးကိုမိနစ်80ကြာတိုက်ခဲ့တာပါ။ဘဝမှာကြောက်စရာအကောင်းဆုံးတော်လဲတဲ့ညီနဲ့ရောက်လာတဲ့၄စင်းနှမောင်းတိုက်ခတ်တဲ့စက္ကန့်ပိုင်းလေးအချိန်နောက်ကတိတ်ကိုကြာရှည်လွန်ခဲ့တယ်လို့အသက်ဘေးကလွတ်မြောက်လာတဲ့သူတွေကပြောပါတယ်။တိုက်ခတ်သွားတဲ့ပြည်အား EF လေးအစင်းရှိ၄စင်းနှမောင်းတွေကလေးတိုက်အားတနာယူ166မိုင်ကနေပြီးတော့မိုင်200အထိရှိနိုင်တာပါ။မြို့ရွာတွေပြားချက်ကိုရတဲ့၄စင်းနှမောင်းတန်တင့်ခဲ့ရတဲ့မြို့နယ်တွေအတွက်ကုညီရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်သမ္မတဂျိုးဘိုင်ဒန်ကပြည်အောင်စုအသုံးစရိတ်ကနေပြီးတော့အထောက်ပံ့ပေးဖို့အမိန့်ပေးခဲ့ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြီးများရဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာပါ။ View American အသံစီစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။မကြခင်မှာတော့တဘာဝနဲ့ယဉ်ကျေးမှုအမွေအနှစ်တွေကြွယ်ဝတဲ့ Mastia တောင်ပေါ်မြို့အကြောင်းတင်ဆက်ထားတဲ့ကဘာတလခီးသွားအစီအစဉ်နဲ့ထိုင်းမြေပေါ်ကမြန်မာစာတွေကိုတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုည10:00အထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကဘာဒေါ်လာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့တဘာဝနဲ့ယဉ်ကျေးမှုအမွေနှစ်တွေကျွဲဝါတဲ့ Mastia တောင်ပေါ်မြို့အကြောင်းပြောပြပေးထားပါတယ်ဂျော်ဂျီယာနိုင်ငံကော့ကေးဆက်တောင်တန်းတွေကြားမှာရှိတဲ့ Mastia တောင်ပေါ်မြို့ကိုခီးသွားလို့အကောင်ဆုံးကျေးလက်မြို့တစ်မြို့အဖြစ်ကုလသမဂ္ဂရဲ့ UNWTO ခီးသွားလုပ်ငန်းအဖွဲ့အစည်းက2022ခုနှစ်မှာသတ်မှတ်ခဲ့ပါတယ်ဘလို့ထူးခြားမှုတွေရှိလို့လဲဆိုတာမဆုမြတ်မွန်နဲ့အတူကဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင
်ဂျော်ဂျီယာနိုင်ငံအနောက်ပိုင်း70ဒေသခံတွေအခေါ်ဆွာနက်တီဒေသတွေက Mastia တောင်ပေါ်မြို့လေးဟာတဘာဝအလှနဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေနဲ့ပြည့်နေတဲ့မြို့လေးတစ်ခုဖြစ်ပါတယ်သစ်တော်တွေနှင်းတောင်တန်းတွေပတ်လည်ဝိုင်းနေတဲ့ဒီမြို့လေးကိုရောက်လာတာနဲ့နေအိမ်တွေနဲ့တွဲရက်ဆောက်ထားတဲ့ခေါမိုးအမြင့်မျောစင်တွေကိုထူးထူးခြားခြားမြင်ရမှာဖြစ်ပါတယ်ဘယ်အချိန်ရန်သူတွေလာတိုက်ခိုက်မယ်ဆိုတာမသိနိုင်တာကြောင့်အခုလိုမျောစင်အမြင့်တွေကိုဆောက်ထားကြတာဖြစ်ပါတယ်ရှေးအကျဆုံး800စုတည်းကရှိခဲ့တဲ့အမိုးလုံမျောစင်တွေကနေနောက်ဆုံး78ရာစုမှာဆောက်ခဲ့တဲ့လက်ရာအထိဒီမျိုးကလေးမှာမြင်တွေ့ရမှာဖြစ်ပါတယ်ဒီနေ့ခေတ်မှာတော့မိသားစုတော်တော်များများကဒီမျောစင်နေရာတွေကိုပစ္စည်းတိုလှောင်တဲ့နေရာတွေအဖြစ်နဲ့အသုံးပြုနေကြပြီးတော့သူတို့ဒေသရဲ့ထူးခြားတဲ့သင်္ကေတအဖြစ်ထိမ့်သိမ်းထားကြပါတယ်အခုလိုဂျော်ဂျီယာပြည်သူ့ကလက်ရာတွေနဲ့ဒေသခံနေအိမ်တွေဖျားချောင်းတွေရှိတဲ့ Mastia မြို့ကိုကုလသမဂ္ဂရဲ့ UNWTO ခီးသွားလုပ်ငန်းအဖွဲ့အစည်းက Best Tourism Villages of 2022 2022ရဲ့အကောင်းဆုံးခီးသွားကျေးလက်မြို့တစ်ခုအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်နိုင်ငံပေါင်း78နိုင်ငံတွေကကျေးလက်မြို့ငယ်32ခုစီးရင်ထဲမှာပါဝင်ခဲ့တာဖြစ်ပါတယ်တဘာဝပတ်ဝန်းကျင်အလှတွေကိုမပြတ်မစီးထိမ့်သိမ်းထားတာယဉ်ကျေးမှုအမွေအနှစ်တွေရှိတာကျေးလက်ဒေသခီးသွားနိုင်တဲ့နေရာဖြစ်တာစတဲ့အချက်တွေပေါ်အခြေခံပြီးတော့ UNWTO ခီးသွားလုပ်ငန်းအဖွဲ့အစည်းကရွေးချယ်ခဲ့တာပါပင်လယ်ရှင်မျက်နှာပြင်အထက်မီတာ1500ကျော်မှတည်ရှိတဲ့ Mastia မြို့ငယ်လေးကိုလာရင်ခီးတဲ့တွေအတွက်ဆွဲဆောင်မှုအဆုံရှိပါတယ်လို့ဒေသခံတွေကလည်းပြောကြပါတယ
်စကီတူရီထင်ထားစရာဆလားမဟုတ်ဘူး
ခီးသွားဧည့်သည်တွေကြားရေပန်းစားတဲ့ခီးတွေဖြစ်ပါတယ်။တခြားလူဆရာတွေလည်းအများကြီးရှိပါသေးတယ်။ကျမတို့စီမှာဥရုယာတီ၄မျိုးလုံးမှာဆွဲဆောင်မှုတွေရှိနေတာပါ။ဆာနတီမှာယာတီဥရုကောင်းကောင်းဆူဆူစိတ်ဝင်စားစရာတွေအများကြီးပါ
။ဒီတံပေါ်မျိုးကလေးရဲ့ဆွဲဆောင်မှုတစ်ခုကတော့900စုတဲကတိဆောက်ထားတဲ့ရှေးဟောင်းဖျားရှိခိုးချောင်းဖြစ်ပါတယ်။အဲ့ဒီချိန်တည်းကနှစ်ထပ်ဆောက်ထားတဲ့ဖျားချောင်းကထူးခြားမှုဖြစ်တယ်လို့အဲလန်းညွန်ကရှင်းပြပါတယ်။
ဆွာနက်တီဒေသခံတွေရဲ့ရည်ကြည်မှုဝင်နေတဲ့နေရာမှာဒီဖျားကြောင်ကစိတ်ဝင်စားစရာအကောင်းဆုံးတစ်ခုဖြစ်ပါတယ်။ဂျော်ဂျီယာနိုင်ငံမှာရောဆွာနက်တီမှာကနှစ်ထပ်ဆောက်ထားတဲ့ဖျားကြောင်မျိုးကတိတ်ရှားပါတယ်။30ရာစု72ရာစုနဲ့73ရာစုလက်ရနိုင်ရစေးပကြီးတွေကလည်းအခုချိန်ထိမပြောင်းမပြတ်ရှိနေပါသေးတယ်
။ရိုးရအစားအသောက်နဲ့ရင်ကျေးမှုအမွေအနှစ်တွေထိမ့်သိမ်းထားတဲ့ဒီတောင်ပေါ်မျိုးကလေးစီကိုရှုကင်းအလှကိုခံစားကြဖို့လာလည်နိုင်ကြသလိုနှင်းလျှောစီးဖို့လည်းလာလည်နိုင်ကြပါတယ်။ Mastia မျိုးလေးကိုပတ်လည်ဝိုင်းထားတဲ့တက်လူဒီတောင်တန်းတွေပေါ်မှာနှင်းလျှောစီးတာ Snowboard စီးတာလိုဆောင်းရာသီအကစားတွေကိုလုပ်နိုင်ကြပါတယ်။အမြင့်မီတာ2000ကျော်ကနေ3000ကျော်အထိမြင့်တဲ့တောင်တန်းတွေပေါ်ကနေမြင်ရတဲ့ရှုကင်းအလှကစိတ်ကြည်နူးစရာဖြစ်တယ်လို့ခီးသွားဧည့်သည်တွေကပြောကြပါတယ်
။ Sakartvelo Aris
ရင်းမြစ်အနေထားရရောရာသီဥတုအရာပါဂျော်ဂျီယာနိုင်ငံကအမျိုးစုံရှိတဲ့နိုင်ငံဖြစ်ပါတယ်ဂျော်ဂျီယာမှာကြည်စရာတွေအများကြီးရှိပါတယ်ဆွာနတီကတော့အထူးခြားတဲ့နေရာတစ်ခုဖြစ်ပါတယ်ဒီကိုလာလို့အခုကျမတို့ရောက်နေတဲ့တက်လူဒီတောင်ပေါ်တက်ကြည့်မယ်ဆိုရင်ကဘာကြီးရဲ့အလယ်ဘဟုကိုရောက်သွားသလိုခံစားရပါလိမ့်မယ်မြင်ရတဲ့ရှုခင်းတွေကလည်းကိုယ့်ရဲ့ဘဝကိုလှုပ်နှိုးလိုက်နိုင်အောင်အာယုံတွေအလုံးကိုနိုးကြသွားစေတဲ့ရှုခင်းမျိုးဖြစ်ပါတယ်ဘသူပဲဖြစ်ဖြစ်ဒီကိုရောက်လာတာ ਨੇ စိတ်ချမ်းသာပျော်ရွှင်မှုကိုခံစားရမယ့်နေရာမျိုးဖြစ်ပါတယ
်အနောက်ဥရောပကမြို့တွေလိုကဘာလက်ခီးတယ်တွေအများကြီးလာလေကြတာမျိုးမရှိသေးတဲ့ဂျော်ဂျီယာနိုင်ငံကိုဧည့်သည်တွေပို့လာကြအောင်လို့တခြားနိုင်ငံကခီးသွားလုပ်ငန်းတွေနဲ့ပေါင်းပြီးတော့လူပိုသိအောင်လုပ်နေပါတယ်ဥရောပတိုက်အရှေ့ချမ်းမှာရှိတဲ့ဒီဒေသရဲ့ရင်းချေးမှုသမိုင်းတွေကို Mastia ပြတိုက်မှာလေ့လာနိုင်ကြအောင်လဲလုပ်ထားပါတယ်ဒီကိုလာလေကြသူတွေအနေနဲ့ဒေသခံတွေရဲ့နေအိမ်တွေမှာတဲခိုပြီးတော့သူတို့နေထိုင်စားတောက်ကြပုံတွေကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ် ဒေသခံတွေရဲ့အိမ်တွေမှာတဲခိုနိုင်တဲ့အစီအစဉ်မှာတော့အစီအစက်ဆလာကြတဲ့ဒေသအစားအသောက်တွေရိုးရာလက်မှုပစ္စည်းတွေကိုဘယ်လိုလုပ်တယ်လဲဆိုတာကိုပါလေ့လာသိယူနိုင်ကြမှာပါ။ရွေးဥပောက်စောင်းဥပောက်ကြတဲ့တွေကိုဘယ်လိုကြိုဆိုကြလိမ့်ရှိတယ်လဲဆိုတဲ့ရိုးရာဒလေးတွေကိုလည်းသိရမှာဖြစ်ပါတယ်။
It's an impressive tourism destination.
ကဘာလေးခီးသွားတဲ့တဘောကြတဲ့နေရာတစ်ခုဖြစ်ပါတယ်။နိုင်ငံတကာကလူတွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လဲလုပ်ဖို့လိုရတယ်။ဒါကြောင့် Austria နိုင်ငံရဲ့ Switzerland နိုင်ငံရဲ့ EU ဥရောပသမဂ္ဂရဲ့ပေါင်းပြီးတော့ခီးသွားကဏ္ဍတွေတိုးတက်အောင်ကြော်ညာမြင့်တင်ပေးနေတာဖြစ်ပါတယ်။အစားအသောက်ဝိုင်းစာအုပ်တွေနဲ့ခြေချင်းတောင်းတဲ့ခီးစားတဲ့ခီးသွားကဏ္ဍတော်တော်များများကယဉ်ကျေးမှုအမွေအနှစ်တွေနဲ့ဆက်ဆက်နေပါတယ်။
အရှေ့ဥရောပကဂျော်ဂျီယာနိုင်ငံကော်ကေးဆတ်တောင်တန်းတွေကြားမှာတည်ရှိတဲ့တောင်ပေါ်မက်စတီယာမြို့လေးဟာနှစ်ပေါင်းရာစုတွေကရှိနေတဲ့မူလအဆောက်အဦတွေလှပတဲ့သဘာဝရှုခင်းတွေကိုခန်းစားကျင်သူတွေအတွက်ထူးခြားတဲ့မြို့လေးဖြစ်ပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့ UNWTO ခီးသွွားလုပ်ငန်းအဖွဲ့အစည်းက2022ခုနှစ်ရဲ့အကောင်းဆုံးခီးသွွားခြေလက်မြို့တစ်ခုဖြစ်နေသတ်မှတ်ခဲ့တာဖြစ်ပါတယ်။တမိုင်းရင်ကျေးမှုအမွေအနှစ်တွေနဲ့ဒီမျိုးကလေးဟာခီးသွွားလုပ်ငန်းတွေအတွက်လည်းအခွင့်အလမ်းတွေအများကြီးရှိတဲ့နေရာဖြစ်တယ်လို့လုပ်ငန်းကျွမ်းကျင်သူတွေကပြောကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။တဘာဝနဲ့ရင်ကျေးမှုအမွေအနှစ်တွေကျွဲဝတဲ့မက်စတီယာတောင်ပေါ်မြို့အကြောင်းမဆူမြတ်မော်တင်ဆက်ပေးခဲ့တဲ့တစ်ကဘာတလားခီးသွွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါ။အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီ။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေတန်းနဲ့ချီနေထိုင်မှုတွေရှိလာတာနဲ့အများမြန်မာပြည်သားတွေအများဆုံးနေထိုင်သွားလာလုပ်ကင်ကြတဲ့နေရာဒေသတွေမှာမြန်မာဘာသာစကားနဲ့ရေးသားထားတဲ့စာတွေကိုလည်းတွေ့ရပါတယ်။တိုင်းတစ်ပါးထိုင်းမြေပေါ်ရောက်သွားတဲ့မြန်မာစာမှာဘလို့ကွဲလွဲမှုတွေတွေ့ရပါသလဲ။နိုင်ငံသားရောက်မြန်မာစာအကြောင်းမညွညွလင်းကဒီတစ်ပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ပင်နဲ့ဘာသာစကားဆိုတာကလူသားတွေရဲ့စီးပွားရေး၊ကျန်းမာရေးစတဲ့အခန်းကဏ္ဍတွေနဲ့နေ့စဉ်စားဝတ်နေရေးမှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သားတွေအများဆုံးလာရောက်အလုပ်လုပ်ကိုင်နေထိုင်ကြတဲ့ထိုင်းနိုင်ငံမှာလည်းမြန်မာဘာသာစကားနဲ့ရေးသားထားတဲ့စာတွေကိုတွေ့မြင်လာနိုင်ပါတယ်။အရင်ကတော့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နယ်စပ်မြို့လေးတွေမှာသာမြန်မာစာအရေးသားတွေကိုကြိုကြားကြိုကြားတွေ့ရတာပဲမြင်အခုချိန်မှာတော့ဘန်ကောက်မြို့ရောအပါအဝင်မြန်မာပြည်သားတွေအနေများတဲ့နေရာဒေသတိုင်းလူလူကအစိုးရရုံးတွေကအစာအများပြည်သူနဲ့သက်ဆိုင်တဲ့နေရာတော်တော်များများမှာပါတွေ့လာရတာပါ။ဆိုင်နဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာမြမလူရေးသားထားတာတွေကိုတွေ့လာရတယ်လို့မြမနိုင်ငံသားတွေသွားလာတတ်တဲ့ဈေးဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာလည်းတွေ့လာရပါတယ်နဲ့မြန်မာစကားရောပြီးရေးသားထားတာမျိုးတွေကိုလည်းတွေ့ကြရပါတယ်။ လိုမြန်မာစာနဲ့ရေးသားကြတဲ့အခါမှန်ကန်တဲ့အရေးသားတွေကိုတွေ့ရတယ်လို့စလုံးပေါင်းတဲ့အဓိပ္ပာယ်ကောက်လွဲနိုင်တဲ့အရေးသားမျိုးတွေကိုလည်းတွေ့ရတတ်ပါတယ်လိုအရေးသားအထားသူမှာရွေးမှုလေးတွေဖြစ်ရတာကထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့သူအများစုတွေမှာကတိုင်းရင်းသားတွေဖြစ်တာမို့မြန်မာစကားကိုသူတို့ပြောဆိုတဲ့အသံတွေအတိုင်းရေးသားကြတာဖြစ်လိမ့်မယ်လို့ပြောဆိုမှုတွေလည်းရှိပါတယ်ချုပ်မြင်တွေ့ရတဲ့မြန်မာစာရေးသားထားမှုတွေကတော့မြန်မာစာဖောင့်စလုံးအလွဲအမှားတွေကြောင့်ပါပဲ အခုလိုမြန်မာဖောင့်စလုံးအလွဲအမှားတွေကြောင့်ရှုရမလွယ်ကူတာတွေတွေ့မြင်ရတယ်လို့ပဲထိုင်းစာပေကိုမြန်မာစာပေအဖြစ် Google ကနေဘာသာပြန်လိုက်တာကြောင့်ဘလို့မှနားမလည်နိုင်တဲ့အရေးအသားတွေကိုလည်းတွေ့ရတတ်တာပါဒီလိုမြန်မာစာပေအရေးအသားတင်ပြမှုတွေမှားယွင်းနေတဲ့အပေါ်ပြောဆိုပြုပြင်ပေးတင်တယ်လို့လည်းတွေ့မြင်ဖတ်ရှုမိသူမြန်မာပြည်သားတချို့ကပြောဆိုကြပါတယ်တချို့ကလည်းတိုင်းတစ်ပါးမှာကိုစာပေကိုနေရာတော်တော်များများမှာတွေ့မြင်လာရတဲ့အပေါ်ရီမောဖတ်ရှုကြရင်ဆိုလိုချင်တဲ့အတိတ်ပင်တွေကိုအနည်းဆက်ဆုံးကောက်ယူနားလည်ပေးနေကြရတာပါဒီစီစဉ်ကိုကြည့်ရှုအားပေးနေကြတဲ့ VOA ပရိသတ်တွေလည်းထိုင်းမျိုးကမြန်မာစာပေတွေကိုဖတ်ရှုရင်နှစ်သိကူးမှစိတ်ပျော်ရွှင်မြူနိုင်ကြပါလိမ့်ရှင
်ထိုင်းမျိုးပေါ်ကမြန်မာစာတွေကြောင်းနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမှတ်ညွန်းညွှန်းလင်းတင်ဆက်ပေးခဲ့တာပါအင်္ဂါနေ့ရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်မကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုခေမောင်ဆိုမင်းကဆက်ပြီးပြောပြပေးပါရှင
်။ပစီကြီးကြီးပါမှာအေဘီလာ17ရက်နေ့ကဖြစ်ပွားခဲ့တဲ့ကလင်းငယ်တွေအပါအဝင်အရသားတွေတေဆုံးခဲ့တဲ့၄ချောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးG7 စက်မှုထိပ်သီး9နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန်တာပိတ်ပင်ဖို့နိုင်ငံအားလုံးကိုထပ်မံတောင်းဆိုတဲ့အကြောင်းဂျပန်နိုင်ငံမှာကျင်းပတဲ့စက်မှုထိပ်သီး9နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံကနှစ်ဖက်ခေါင်းဆောင်တွေအနေနဲ့အပြစ်ကရစရေးသဘောတူညီကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာအမေရိကန်တန်တမန်ရင်တန်းပြစ်ကတ်ခံရပြီးတရက်အကြာမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေကြတဲ့ဆူဒန်ခေါင်းဆောင်တွေနဲ့စကားပြောခဲ့ကြအောင်ဘလင်ကင်ကအင်ကာနီကပြောဆိုပါတယ်။မြည်သူတဦးတယောက်မှထိခိုက်ဒဏ်ရာရရှိခြင်းမရှိဘဲဒီတိုက်ခိုက်ခံရခြင်းဟာဆူဒန်နိုင်ငံမှာအပြစ်ကတ်ရစရေးအရေးတကြီးလိုအပ်နေတဲ့ဆိုတာကိုပြသနေကြောင်းဝန်ကြီးဘလင်ကင်ကပြောဆိုပါတယ်တရုတ်နိုင်ငံရဲ့ပြည်တွင်းအသရင်ထုတ်ကုန်တန်ဖိုး GDP ဟာဒီနှစ်ပထမ3လပတ်အတွင်း 4.5% ခန့်တိုးလာတယ်လို့တရုတ်အစိုးရကဒီကနေ့ထုတ်ပြန်ပါတယ်အခုလိုစီးပွားရေးအားကောင်းလာခဲ့တာဟာကိုဗစ်ကပ်ရောဂါထိန်းချုပ်ရာမှာတင်းတင်းကြပ်ကြပ်ချမှတ်ကင်တွယ်ခဲ့တဲ့ Zero COVID COVID လုံးဝကင်းစင်ရေးမှုကိုပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်ကုန်ပစ္စည်းဝယ်ယူသုံးစွဲမှုအားနဲ့လက်လီရောင်းအားတွေမြင့်တက်လာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ရုရှားသမ္မတဗလာဒီမာပူတင်ဟာရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံခါဆန်နဲ့လူဆန့်ဒေသတွေကိုတွားရောက်တဲ့အကြောင်းရုရှားအစိုးရကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kila William နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 မှာလဲတလဲပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းငိမ့်ပြီးတော့လို့ရဆနပြေဝကြပါစေရှင်။ကျွန်မလေးပါပါ။
This program has come to you from the Voice of America, Washington.